စိုးရခေတ်က blacklist ကိုအမည်မဲ့စည်းရင်းထဲမှာဖြတ်ထားသူ6000ကျော်တဲက2000ကျော်ကိုစည်းရင်းကပေးဖြတ်လိုက်ကြောင်းလွန်ခဲ့တဲ့လနှောင်းပိုင်းကအစိုးရကကြေညာပါတယ်မိမိလက်လန်းမမီတဲ့နိုင်ငံခြားနေပုဂ္ဂိုလ်တွေကိုအမည်မဲ့စည်းရင်းမှာထည့်သွင်းတာစစ်ထောက်လှမ်းရေးဌာနရဲ့အလုပ်တစ်ခုဖြစ်ပါတယ်စစ်အစိုးရခေတ်ကဖိနှိပ်ညှိနှိုင်းရန်တရားထဲမှာစစ်ထောက်လှမ်းရေးဟာအဓိကပါဝင်ပါတယ်ဘူဂျုတ်ကြီးနေဝင်းကပိုက်ဆောင်တပ်အဖြစ်ဖွဲ့စည်းခဲ့တဲ့ထောက်လှမ်းရေးဟာ2004ခုနှစ်ဘူဂျုတ်ခင်ညွန့်ပြုတ်သွားတဲ့အသည့်စစ်တပ်နိုင်ငံရေးမှာအချက်အချာနေရာကပါဝင်ခဲ့ပါတယ်။ပြည်တွင်းမှာလည်းထောက်လှမ်းရေးကစောင့်ကြည့်ပြီးစည်ရင်းလှုပ်ထားတာမျိုးရှိပါတယ်။ဥပမာအဂတိလိုက်စားသူတွေကိုစည်ရင်းလှုပ်ထားပြီးတော့လိုအပ်တယ်လို့ဖြုတ်ထုတ်ဖမ်းဆီးတာမျိုးတွေလုပ်တတ်ပါတယ်။အစိုးရအလုပ်လုပ်မဲ့သူကိုနိုင်ငံရေးကိရှင်ကြောင်ထောက်လှမ်းရေးကစစ်ဆေးလို့ရှိပါတယ်။အခုတော့ MIS ထောက်လှမ်းရေးနေရာမှာMES စစ်ပဆိုင်ရာလုံခြုံရေးဆိုတဲ့စာရဖအဖွဲ့အဖြစ်ပေါ်ထွက်လာပါတယ်။စာရဖကလည်းစည်ရင်းပြုစုကြောင်းသိရပါတယ
်။ဒီမိုကရေစီပြုရင်ရေးနဲ့စစ်ဖက်လုံခြုံရေးဟာတဘာဝချင်းကွဲပြားပါတယ်။ဒီမိုကရေစီကျင့်စဉ်မှာတရားဥပဒေစိုးမိုးမှုလူ့အခွင့်အရေးလေးစားမှုသိတာမြင်တာမှုလုပ်ပိုင်ခွင့်ဖော်ပြမှုစတာတွေဟာအရေးကြီးပြီးစစ်ထောက်နိုင်ရေးနဲ့လုံခြုံရေးမှာတော့လျှို့ဝှက်မှုဟာအဓိကဖြစ်ပါတယ်။လျှို့ဝှက်နိုင်မှသာလုပ်ငန်းအကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ်။ဝါရင်ဒီမိုကရေစီနိုင်ငံတွေမှာနိုင်ငံတော်လုံခြုံရေးအတွက်ထောက်လှမ်းရေးကိုအသုံးပြုသလိုမြန်မာပြည်အပါအဝင်ဖွံ့ဖြိုးစာနိုင်ငံတချို့မှာအာဏာတည်မြဲရေးအတွက်အသုံးပြုကြတာတွေ့ရပါတယ်။ဒါကြောင့်ဒီမိုကရေစီပြုပြင်ရေးကြိုးပမ်းတဲ့အချိန်မှာထောက်လှမ်းရေးကိုပြုပြင်ဖို့ပါကြိုးပမ်းကြတာတွေရှိပါတယ်။လူတစုကိုအကျိုးပြုမယ်အစားတပြည်လုံးကိုအကျိုးပြုရမယ်ဆိုတဲ့ရည်ရွယ်ချက်ကိုပြောင်းလဲတတ်မှတ်လာကြတာကိုတွေ့နိုင်ပါတယ်။
နိုင်ငံတိုင်းမှာထောက်လှမ်းရေးသို့မဟုတ်လူ့ကျွေးဌာနအနည်းဆုံးတစ်ခုတော့ရှိပါတယ်။ဒါပေမဲ့ဒီမိုကရေစီနိုင်ငံကထောက်လှမ်းရေးနဲ့အာဏာရှင်နိုင်ငံကထောက်လှမ်းရေးဟာစီးနဲ့ရေလူခွာခြားပါတယ်။ထောက်လှမ်းရေးထိရောက်ဖို့အတွက်လျှို့ဝှက်မှုဟာအဓိကကြပါမယ်။ဒီမိုကရေစီနိုင်ငံမှာတာဝန်ယူမှုနဲ့သိတာမြင်တာမှုရှိတာတွေ့ရပါတယ်။အာဏာရှင်နိုင်ငံမှာတော့ထောက်လှမ်းရေးနဲ့လူ့ကျွေးဌာနဟာလျှို့ဝှက်အဖွဲ့အစည်းဖြစ်ပြီးအာဏာရအစိုးရကိုကာကွယ်တဲ့ဖိနှိပ်ရေးရန်တရာဖြစ်နေပါတယ်။ဒါကြောင့်အာဏာရှင်စနစ်ကဒီမိုကရေစီအသွင်ကူးပြောင်းဖို့ကြိုးစားတဲ့နိုင်ငံတွေမှာထောက်လှမ်းရေးနဲ့လုံခြုံရေးကိုဒီမိုကရေစီနည်းနဲ့ထိန်းချုပ်နိုင်ဖို့လိုပါတယ်။ဥပဒေစည်းကမ်းနဲ့ထိန်းချုပ်ထားတဲ့ထောက်လှမ်းရေးဟာအချမ်းဖက်သမားရန်ကိုကာကွယ်နိုင်ကြောင်းအမေရိကန်နဲ့ဗြိတိန်ကသက်သေပြနေပါတယ
်။အာဏာတည်မြဲဖို့ထောက်လှမ်းရေးကိုအားကိုးခဲ့တဲ့ဘရာဇီးလ်နဲ့ရူမေးနီးယားမှာပြည်ပြင်းပြောင်းလဲတာတွေ့နိုင်ပါတယ်။လျှို့ဝှက်တဲ့အဖွဲ့အစည်းကိုလွှတ်တော်ကထိန်းချုပ်နိုင်ဖို့အတွက်ထောက်လှမ်းရေးနဲ့လုံခြုံရေးဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းဖို့လိုအပ်ပါတယ်။ထောက်လှမ်းရေးနဲ့လုံခြုံရေးအဖွဲ့တွေဥပဒေမဲ့ထင်သလိုမလုပ်နိုင်အောင်စောင့်ကြည့်ဖို့လိုအပ်ပါတယ်။စစ်အာဏာရှင်နဲ့စစ်ထောက်လှမ်းရေးကြီးစိုးတာကြောင့်မြန်မာနိုင်ငံမှာဘာနိုင်ငံရေးစနစ်ကိုမှတိဆောက်လို့မရခဲ့တာဖြစ်တယ်လို့သုံးသပ်သူတွေရှိပါတယ်။ဥပဒေပြဋ္ဌာန်းပေမယ့်အဂတိလိုက်စားမှုတွေရှိနေသေးတာကြောင့်အစောပိုင်းမှာအကောင့်ထည့်ဖော်ဖို့ခက်ခဲတာပါတယ်။ဒါပေမဲ့ရေရှည်မှာဝန်တန်းပီတာပြီးပြည်ပြည်ဆိုင်ရာနဲ့ဆက်သွယ်နိုင်တဲ့အဆင့်အတန်းရှိတဲ့ထောက်လှမ်းရေးအမှုတန်းတွေပေါ်ထွက်လာတာကိုဘရာဇီးလ်နဲ့ရူမေးနီးယားနိုင်ငံမှာတွေ့နိုင်ပါတယ်
။ဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံနဲ့ဝိုင်းရင်ဒီမိုကရေစီနိုင်ငံမှာလုံခြုံရေးကိစ္စကိုဘယ်သူဆုံးဖြတ်တယ်လဲဆိုတာကိုကြည့်ရင်အစိုးရနဲ့စစ်တပ်ရဲ့ဆက်ဆံရေးကိုအကဲခတ်နိုင်ပါတယ်။အာဏာရှင်စနစ်ကိုကျော်ဖြတ်လာတဲ့နိုင်ငံမှာလူမျိုးရေးအဖွဲ့အစည်းကိုစစ်တပ်ကဆက်လက်ချုပ်ကန့်ထားတာဟာဒီမိုကရေစီမကျင့်သုံးနိုင်သေးတာကိုပြတ်တရားရောက်ပါတယ်။လူမျိုးရေးလမ်းစဉ်ချမှတ်ရမှာလဲအယတ္တအစိုးရဩဇာရှိလာပြီးစစ်တပ်ကနာခံလာရင်ဒီမိုကရေစီအသွင်ကူးပြောင်းမှုအလားအလာကောင်းပြီလို့ပြောနိုင်ပါတယ်။ဒါကြောင့်လူမျိုးရေးကိုစစ်တပ်ကကြိုးကန့်တာဟာနိုင်ငံရေးစနစ်တည်းရဲ့ချိုးယွင်းချက်နဲ့အားနည်းချက်ကိုပြတ်တရားရောက်တယ်လို့လည်းသုံးသပ်ကြပါတယ်။ထောက်လှမ်းရေးနဲ့လူ့ကျုံရေးကိုပြုပြင်ပြောင်းလဲရမှာဖိနှိပ်ညှဉ်းပန်းမှုမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေဆက်လက်အမှုထမ်းနေတာကြောင့်ပြဿနာဖြစ်နေတဲ့နိုင်ငံတွေရှိပါတယ်။ဒါပေမဲ့မြန်မာပြည်ရဲ့အသာချက်ကဗိုလ်ချုပ်ခင်ညွန့်လက်ထက်ကထောက်လှမ်းရေးအားလုံးလိုလိုအပြုတ်ခံရတဲ့အထက်မှာပါသွားတာဖြစ်ပါတယ်။ဒါကြောင့်ထောက်လှမ်းရေးနဲ့လူ့ကျုံရေးအဖွဲ့အစ်ကိုဥပဒေပေါင်းတဲ့ဆွဲသွင်းပြီးစည်းမျဉ်းဥပဒေအရတင်းချုပ်ဖို့အခွင့်အလမ်းသင့်နေပြီဖြစ်ကြောင်းတင်ပြလိုက်ရပါမယ်ခင်ဗျာ။